ပြီးခဲ့တဲ့နိုဝင်ဘာလဇန်မိုင်းကကချင်ပြည်နယ် KIO ရုံးဆိုင်ရာလိုင်စာမြို့မှာကျင်းပခဲ့တဲ့ညီလာခံမှာစတင်ဖွဲ့စည်းခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ရဲ့ဒုတိယအကြိမ်မြောက်ဆွေးနွေးပွဲကိုထိုင်းနိုင်ငံချင်းမိုင်မြို့ Win Place Hotel မှာဒီကနေ့စတင်ကျင်းပခဲ့တာပါအဖွဲ့ဝင်14ဦးပါဝင်တဲ့အဲ့ဒီ NCCT ဆွေးနွေးပွဲပထမနေ့မှာလိုင်စာညီလာခံကလည်းသဘောတူချမှတ်ခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးမူကြမ်းပြင်ဆင်ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲအတွက်ပြင်ဆင်မှုတွေကိုဆွေးနွေးခဲ့ကြတယ်လို့ NCCT အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာက RFA ကိုပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းပေါ့အဲ့ဒီပြင်ဆင်မှုနဲ့တပြိုင်နက်တည်းပဲနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအတွက်နိုင်ငံရေးဆွေးနွေးပွဲအတွက်ပြင်ဆင်ရမယ့်မူပေါင်းအဲ့ဒီနှစ်ခုကိုဒီနေ့ဉာဏ်နှစ်ဆောင်စလုံးကိုတပြိုင်တည်းသုံးသပ်နေရတာအဲ့ဒါလို့ဘယ်လိုဆက်ဆက်မလဲဘယ်လိုပူတွဲလုပ်မလဲနောက်ပြီးတော့ဘယ်လိုကောင်းတဲ့ဖော်မလဲအဲ့ဒါပါအဲ့ဒါကိုဒီနေ့ပြီးလုပ်ပြီးတော့မနေ့ဖြစ်မှာကျွန်တော်တို့စုပေါင်းထားတဲ့ကျွန်တော်ကင်ဆယ်ရမယ်မူကတော့မနေ့ဖြစ်ကျွန်တော်ပြန်ရင်းတော့
ဒီကနေ့ဆွေးနွေးပွဲမှာအစိုးရက NCCT ကိုပေးပို့ထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်နဲ့ပတ်သက်ပြီးတိုင်းရင်းသားအဖွဲ့တွေကသူတို့ရဲ့သဘောထားတွေကိုတင်ပြကြတယ်လို့လည်း NCCT ဒုတိယအဖွဲ့ခေါင်းဆောင်တဲ့ KNU အထွေထွေတွင်းမှုဖရိုစောဖွဲ့ဒူဝင်က RFA ကိုပြောပါတယ
်တင်ပြချက်ကတော့အမျိုးမျိုးပေါ့လေတချို့အဖွဲ့အစည်းကတော့သူတို့ရဲ့အဖွဲ့အစည်းရဲ့ဖြတ်သန်းတဲ့အတွေ့အကြုံပေါ်မှာရောနေထားပေါ်မှာအခြေခံမဆွေးနွေးတာရှိတယ်လို့တချို့အဖွဲ့အစည်းတွေကတော့နိုင်ငံရေးအခြေခံဖြစ်နေရရှိတဲ့ဟာအဖြစ်သိနေတဲ့ဟာမလို့လားအဲ့ဒါကိုဖြစ်စင်းပိုင်းလို့ရှိတယ်။ရတော့အပြည့်ကတော့ဂျုံ၃000ချက်ကိုပဲပါပါတယ်။ဒါမဲ့ဒီကိစ္စတော့ကျွန်တော်မဆွေးနွေးရဘူး။ဒါကျွန်တော်တို့ရရှိလာတဲ့စာတမ်းပေါ်မှာသူတို့ရဲ့အမြင်လေဒါဂျုံ၃000မှုအပေါ်မှာကျွန်တော်ကြည့်ရတော့
ဒါအပြင်အစိုးရနဲ့အပြစ်ခတ်ရစဲရေးမယူထားသေးတဲ့ NCCT အဖွဲ့ဝင်ပလောင်လွတ်မြောက်ရေးတပ်ဦးဘိုးမူကြီးတိုက်ရိုက်ပုံကလည်းနှစ်ဖက်သဘောတူနိုင်တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးပေါ်မှာပါဝင်ဆွေးနွေးခဲ့တယ်လို့ RFA ကိုပြောပါတယ်
။ကျွန်တော်တို့ဟိုတပြေးလုံးတိုင်းတာဆောင်တဲ့အပြစ်ခတ်ရစဲရေးလမ်းကြောင်းပေါ်ကနေပဲကျွန်တော်တို့ဒီမှာရှိနေတဲ့အဖွဲ့တွေနဲ့ဒီမှာတာဝန်ပေးထားတဲ့ပုံမှာဆက်လက်ဆွေးနွေးသွားမယ်လို့တဘောတာရှိတယ်။ဒါပေမဲ့တပြေးလုံးအတိုင်းတာဆောင်တဲ့အပြစ်ခတ်ရစဲပြောတဲ့နေရာမှာကျွန်တော်တို့နှစ်ဖက်လက်ခံနိုင်တဲ့အော်တနည်းအဖြစ်ပြောရရင်နှစ်ဖက်ဘုံတဘောတူရေးချက်လက်ခံနိုင်တဲ့ဒီနိုင်ငံရေးဆွေးနွေးမှုပေါင်းကိုလည်းဒီပေါ်မှာကျွန်တော်ဆက်ဆွေးနွေးဖို့လိုတယ်လို့ကျွန်တော်မြင်တယ်။အဲ့ဒီပေါ်မှာတကယ်လို့ဟိုနှစ်ဖက်ကလက်ခံနိုင်မယ်ဆိုတော့ဒီတပြေးလုံးပြစ်ခတ်ရဲ့စည်းရေးပေါ်မှာပဲကျွန်တော်ဆက်လက်ပါဝင်သွားဖို့ဒီဆက်လက်ပြီးတော့ဆွေးနွေးသွားဖို့ဒီလိုပဲကျွန်တော်စမ်းသပ်ရှိပါတယ်
ဒီကနေ့ချင်းမိုင်မြို့မှာပထမအနေဖြင့်စတင်ကျင်းပခဲ့တဲ့ NCCT ဆွေးနွေးပွဲကိုလာမယ့်နိုဝင်ဘာလ28ရက်နေ့အထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ